ရွှေညာဒုက္ခသည်ရာနဲ့ချီတင်ဆောင်ထားတဲ့ဆက်လီနဲ့စင်ကိုဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့ချက်ချင်းကန့်ကွက်ခွင့်ပြုပေးတယ်လို့လူခွင့်ရေးဆောင်ကြီးအဖွဲ့အရှာတူကဒီနေ့မှပြောကြားလိုက်ပါတယ်။ဒါပြင်အဲ့ဒီဒုက္ခသည်တွေအတွက်လိုအပ်တဲ့အစားအစာရေးနဲ့စေဝါကုသမှုတွေပေးပေးတယ်လို့လည်းပြောပါတယ်။ရွှေညာဒုက္ခသည်ရာနဲ့ချီတင်ဆောင်ထားတဲ့ဆက်လီနဲ့စင်ဟာအစားအစာ ခစေအေဂျင်စီ UNHCR ကလည်းသတိပေးထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံသား၏ဝန်ကြီးအဗ်ဒူမိုမန်ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံဟာတခြားနိုင်ငံတွေရဲ့တာဝန်တွေဝန်ထုပ်ဝန်ပိုးတွေကိုထိုင်းယူဖို့အများအားတောင်းဆိုခံရတာကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုရုဟင်ဂျာတွေနောက်ထပ်ဝင်လာမယ့်ကိစ္စကိုသူ့အနေနဲ့ကန့်ကွက်ကြောင်းဧပြီလ23ရက်နေ့ကပြောထားပါတယ်။ဒါပြင် COVID-19 ရောဂါကြောင့်နိုင်ငံကိုပြန်လာသူအရေအတွက်တိုးလာတဲ့အတွက်ပြည်ပကလူတွေဒါမှမဟုတ်ဒုက္ခသည်တွေကိုလက်ခံဖို့နေရာမရှိတော့ဘူးလို့လည်းဝန်ကြီးမိုမန်ကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာဒုက္ခသည်တိမ့်နေချီရှိနေပေမဲ့ဒီချက်တွေကြောင့်တော့ဒုက္ခသည်တွေပါတဲ့အဆက်တွေကိုကန့်ကွက်ခွင့်မပေးတာမျိုးဖြစ်တင်ဘူးလို့ HRW အဖွဲ့ရဲ့အာရှဒေသဆိုင်ရာညွှန်ကြားရေးမှူး Brad Adams ကပြောပါတယ်။မကြသေးခင်ကပဲမလေးရှားနိုင်ငံကလည်းရိုဟင်ဂျာတွေတင်ဆောင်လာတဲ့ငါးဖမ်းဆက်လီတစ်စင်းကိုကန့်ကွက်ခွင့်မပေးဘဲပြန်လွတ်ခဲ့တယ်လို့ထိုင်းနိုင်ငံကလည်းပြောဝင်မှာမဟုတ်ဘူးလို့ပြောထားပါတယ်။အခိုင်အမာနဲ့မြောက်ပိုင်းမှာဒီမှာစစ်တပ်ကနေပြည်တော်ရှင်းလင်းရေးတွေအတွင်းအဲ့မှာရှိတဲ့ရိုဟင်ဂျာတွေတိမ့်နဲ့ချီပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတာပါ။ရိုဟင်ဂျာလူခေါ်ဆိုသုံးလုံးနာကိုလည်းမခံနိုင်ပြီးမှဆူရကဒုက္ခသည်တွေကိုပြန်လက်ခံဖို့အစီအစဉ်တွေလုပ်ပေးထားပေမဲ့လက်ရှိ COVID-19 ကြက်တဲ့ကာလအတွင်းအဲ့လုပ်ငန်းတွေလုံးဝရပ်ဆိုင်နေတဲ့ပုံရှိပါတယ်ခင်ဗျာ။